တော်ရုပ်ပင်ရဲ့ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးနိုင်ငံတကာကုမ္ပဏီရုံးရဲ့ဆုံးဖြတ်ချက်ထွက်ထားပြီးတဲ့နောက်ပိုင်းတရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားတိုက်ရိုက်ဆွေးနွေးပြောဆိုဖို့ဆန္ဒရှိကြတယ်ဆိုတာကြောင့်အတက်မီရဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့မနီလာမြို့တော်မှာရောက်နေပြီးဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေပါဝင်ထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ The Hague မြို့အခြေစိုက်တရားရုံးနဲ့ဆုံးဖြတ်ချက်ထွက်ထားသလိုအဲ့ဒီဆုံးဖြတ်ချက်ကိုတရုတ်ဘက်ကကန့်ကွက်ထားခဲ့ပြီးတဲ့နောက်ပိုင်းဖိလစ်ပိုင်သမ္မတနဲ့ဝန်ကြီးကယ်ရီတို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးကြတာပါ။ဒီကိစ္စကိုတန်တမာရေးနီလန်းနှစ်နိုင်ငံချင်းနိုင်ငံစုံဆက်ဆက်ညှိနှိုင်းလှုပ်ဆောင်သွားကြပြီးယုံကြည်မှုတည်ဆောက်ရေးလုပ်ငန်းတွေလုပ်သွားကြဖို့တရုတ်နဲ့ဖိလစ်ပိုင်ပါဝင်သက်ဆိုင်တဲ့နိုင်ငံတွေအားလုံးကိုအမေရိကန်ကအားပေးတိုက်တွန်းပါတယ်လို့ဖိလစ်ပိုင်နိုင်ငံသားဝန်ကြီးပါဖက်တိုယာစီနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကယ်ရီကပြောခဲ့ပါတယ်။မစ္စတာကယ်ရီရဲ့အခုဖိလစ်ပိုင်ကြီးစင်ပေါ်ယာနဲ့ချီတဲ့ဖိလစ်ပိုင်နိုင်ငံသားတွေကကန့်ကွက်တဲ့အနေနဲ့မနီလာမြို့တော်ကအမေရိကန်တန်ရုံးကိုဒီကနေ့ဆန္ဒပြကြီးတက်ကြပါတယ်။အမေရိကန်တပ်ဖွဲ့တွေအခုထွက်သွားဆိုတဲ့ကြွေးကြော်သံတွေအော်ဖစ်ပြီးဆိုင်းဘုတ်တွေကင်ထားတဲ့ဆန္ဒပြသူတွေကိုတန်ယုံနာမှာဒီကျုံနေနေရဲ့တပ်ဖွဲ့ကတားဆီးခဲ့ပါတယ်။